ဒီကနေ့ NLD ပါတီရုံးချုပ်မှာကျင်းပတဲ့ပြည်နယ်နယ်တိုင်းသုံးခုကခေါင်းဆောင်တွေနဲ့ NLD ဗဟိုလုံမှုဆောင်ကော်မတီဝင်တွေတွေ့ဆုံပွဲမှာဒေါ်ဆန်းစုကြည်က NLD ပါတီဟာပြည်သူနဲ့တသားတည်းရှိတယ်ဆိုတာကိုပြသဖို့မြို့နယ်စည်းဝေးကော်မတီဝင်တွေကိုတိုက်တွန်းလိုက်တယ်လို့ပဲပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ဖို့အတွက်မြန်မာနိုင်ငံမှာကောင်းမွန်တဲ့အစဉ်အလာတွေဖြစ်ပေါ်လာဖို့ကိစ္စကိုလည်းဥတီဆောင်ရွက်ဖို့လိုတယ်လို့ပြောကြားသွားပါတယ်ဒီကနေ့မနေ့စန္ဒာရီကစတင်တဲ့တွေ့ဆုံဆွေးနွေးပွဲမှာမွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းကမြို့နယ်စည်းဝေးကော်မတီဝင်တွေကမိမိတို့ဒေသတွင်းကြုံတွေ့နေရတဲ့အခြေအနေတွေကိုတမျိုးနယ်ချင်းရှင်းလင်းပြောကြားကြပါတယ်။အဓိကကတော့လယ်သမားကြီးရာ၊အလုပ်သမားကြီးရာအပြင်အာဏာပိုင်တွေနဲ့ပြည်သူကြားဖြစ်ပေါ်နေတဲ့ကိစ္စရပ်များ၊ဇာတိတပြည့်ညွှန်းနေမှုအခြေအနေတွေအပါအဝင်တင်ပြဆွေးနွေးတယ်လို့သိရပါတယ်။ NLD ပြန်ကြားရေးတာဝန်ခံဦးအောင်ကျိုင်ကအခုလိုပြောပါတယ်။
အမှဟိုရေသမားကြီးကမှာတော့သူချင်းကရင်ပြည်နယ်ဘက်ကကော့ဂရိတ်တို့ဘာလို့ပဲမှာအဲနတ်ကဆာပေါ့ဗျာနေစားကြီးတိုက်ရေးခနာကျုံစခန်းတအကြီးချဘူးဆိုပြီးတော့လေယာဉ်မြေတွေတိတ်နေတိတ်ပြီးတော့အဲရွာတွေရလူတွေရနေလုတ်ကန်စားရမြေမရှိတော့ဘူးအဲ့တော့စားထိုးပေးမယ်လို့ဆိုပြီးတော့တကယ်တည်းကျတော့မပေးဘူးတချို့ဆိုရင်95ခုနှစ်လောက်တည်းအဲရွာဘုံကြီးတောင်းနေပါလိမ့်မှာအဲမြေမဲ့ရမဲ့ဘဝနဲ့ဒီလိုပဲနေကြပါမရှိကိုကပြည်နယ်ကတော့ကုရတိကသနာဖြည့်ရှင်းမပေးသေးဘူးဆိုတာမျိုးလေ
ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းကအလုသမားလယ်သမားနဲ့အာရံပိုင်တွေရဲ့အကျင့်ပြက်လက်စားမှုတွေအကြောင်းကိုလည်းဆက်လက်တင်ပြကြတယ်လို့ဆိုပါတယ
်အလုခွင့်အန္တရာယ်ကရှိမျက်နှာကြီးတွေပါရရှိရတဲ့လူသမားသမားကတို့ဖွဲ့စည်းပေးနေတဲ့အကြောင်းအဲ့လိုမျိုးသူတို့စီယုံပေးနေတဲ့အကြောင်းစသဖြင့်အာရံပိုင်တွေကအရဝိုင်းတို့ကျွန်တော်တို့ပြည်လျက်ခုံတို့အဲ့တော့ကျွန်တော်တို့ဘင်းကန်းတို့နောက်နှလုံးဒီသုံးလုံးဒီစရတယ်ကိုဒီလိုပြောင်းစုပေးထားတဲ့တဲ့ကောင်ဇာတိကကြေတောင်းမှုတွေတနည်းတနည်းဆိုးလာပြီးတော့တော့ကိုချင်းနေဆိုးနေတဲ့ချင်းနေရောက်နေပြီဆိုတော့ကြောင်းစသဖြင့်အဲ့လိုမျိုးကြီးအစုံနဲ့ခရင်ဒီနယ်မှာလည်းဒီလိုပဲအများနဲ့ကန်ဖွဲ့စည်းတဲ့အမျိုးမျိုးမူဝါဒတွေကွဲနေတဲ့ခါကျတော့ဒီလိုမျိုးကလည်းဟိုတိတ်တိတ်တရဒီတိတ်တိတ်အဲ့လိုဖြစ်နေရတဲ့အကြောင်းအဲ့ဒီကိစ္စကြီးပေါင်းပါတယ်နောက်ကျွန်တော်တို့ပြည်ပြည်တနင်္သာရီတိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့တစ်ဖက်နေသားနဲ့နီးနေတဲ့ခါကျတော့တနင်္သာရီတိုင်းကလည်းအဲစီဝါရီကျင်းနေတယ်ဆိုတော့ဒရင်တွေထွက်နေတဲ့အခါကျတော့အဲဒီမှာလူကုန်ကူးတဲ့ပုံစံမျိုးလေးတွေပေါ့အဲဒီကမှအများကြီးတွေ့နေရတဲ့အကြောင်
းဦးအောင်ကျင်ပြောပြသွားတာပါတင်ပြချက်တွေကိုမွန်လွဲပိုင်းမှာ NLD ဒုတိယဥက္ကဋ္ဌဦးတင်ဦးဦးဝင်းတင်နဲ့ဒေါ်ဆန်းစုကြည်တို့ကပြန်လည်ဖြစ်ကြပါတယ်ဒေါ်ဆန်းစုကြည်က NLD ပါတီဟာပြည်သူနဲ့တသားတည်းရှိဖို့လိုတယ်ဆိုတာကိုအဓိကထားပြောပါတယ်အခုချိန်မှာပြည်သူနဲ့ NLD ကင်းကွာအောင်ဆောင်ရွက်တာမျိုးတွေလည်းခံနေရတယ်ဆိုတာသိရှိကြောင်းပြောပြပါတယ်ပြည်သူအတွက် NLD ပါတီဟာရှိကိုရှိရမှာဖြစ်ကြောင်းမိမိတို့အနေနဲ့လည်းကြိုးစားသွားမှာဖြစ်တယ်လို့လည်းပြောပါတယ်ဒီအခြေအနေတွေကိုကဘာကသိအောင်ဆက်လက်ဆောင်ရွက်သွားမယ်လို့လဲဆိုပါတယ်။တစ်ဆက်တည်းတိုင်းပြည်မှာကြုံတွေ့နေရတဲ့အခက်အခဲတွေပြဿနာတွေကိုဆွေးနွေးညှိနှိုင်းတိုင်ပင်ပြီးအောင်မြင်ရမှာဖြစ်တယ်လို့လဲဆိုပါတယ်
။ဆောက်တဲ့နိုင်ငံမှာနိုင်ငံရေးတော်တော်လေးနိုင်ငံရေးနဲ့ပြည်ပစ်ပြည်ပါဘူးအဲဒါကဘုရားရဲ့ဆက်ကတော့ဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စ
အဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါကိုဒီကိစ္စအဲ့ဒါပရိဘက်ကတွေအတွက်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ဒူတယ်ဆိုတဲ့ယူဆချက်အစဉ်အလာခိုင်ခိုင်မာမာမရှိတာကိုရှိလာအောင်လို့ဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်။ဒါကြောင့်ဒီအစဉ်အလာမြန်မာပြည်မှာရှိလာအောင်ဆောင်ရွက်ရမှာဖြစ်တယ်လို့ပြဿနာတွေပြည်လည်တဲ့အထိလဲဝိုင်းဝန်းပြီးငြင်းငြင်းချမ်းချမ်းနဲ့အဖြေရှာဖို့လိုတယ်လို့ပြောသွားပါတယ်။အစည်းအဝေးဟာညနေ3:00မှာပြီးဆုံးသွားတာဖြစ်ပါတယ်။